ကချင်ပြည်နယ်ရွှေကူမြို့နယ်နဲ့စကိုင်းတိုင်းအင်းတော်မြို့နယ်တွေမှာစစ်ရဲချင်းတွေကတင်းမာနေတာကြောင့်ထောင်နဲ့ချီတဲ့ဒေသခံပြည်သူတွေဟာမြို့ပေါ်ကိုတင်းရှောင်နေကြရပါတယ်။တိုက်ပွဲတွေဖြစ်လာမှကိုစိုးရင်ပြီးတော့သူတို့ရဲ့အိုးအိမ်တွေကိုဆွန့်ခွာလာကြရတဲ့အတွက်သီးနှံစိုက်ခင်းတွေကိုပါထားခဲ့ရတာကြောင့်စိုက်ပျိုးရေးလုပ်ငန်းတွေလည်းထိခိုက်နေရတယ်လို့ဒေသခံတွေကပြောပါတယ်။ကချင်ပြည်နယ်နဲ့စကိုင်းတိုင်းဘက်ကအခြေအနေသတင်းပေးပို့ချက်ကိုငင်းချမ်းပြောပြပေးပါရှင်။
ရွှေကူမြို့နယ်ကျွန်းတော်ရွာနယ်မိုးစစ်ကြီးရွာကြားဒီလ22ရက်နေ့ကလေးကမြန်မာစစ်တပ်နဲ့ဒေသခံ PDF တွေအကြားတိုက်ပွဲဖြစ်ပွားခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်တွေဟာမိုးစစ်ကြီးရွာမှာတပ်ဆွဲထားတဲ့အကြောင်းဒေသခံတွေကပြောပါရယ်တိုက်ပွဲတွေအချိန်မီထပ်ဖြစ်လာနိုင်တဲ့အတွက်အနီးနားကကြီးရွာတွေကထောင်ထဲချီတဲ့ဒေသခံတွေဟာရွှေကူမြို့ပေါ်ကိုတိမ်းရှောင်နေရကြောင်းရွှေကူမြို့ကန်တူက VOA ကိုပြောပါရယ်
တော်ကြီးပါဟောအရိယာဟာရတော့ဒီပဲဒီမိတဲ့မိတဲ့ရမနေနေတော့တကယ်လည်းပုံကြောင်းပါဒီတော့ကျော်ငင်းနေတူပဲဆက်နေရမရနေဖြစ်တယ်လေသူတို့ကပြတ်တဲ့ဟာဆိုရင်တော့နည်းနည်းအမျိုးသားပြီးမိဆိုးရင်လည်းဘာညာပြောနေရော
တခြားဒေသခံတူကတော့အနီးနားကျေးရွာတွေကပြည်သူတွေရွှေကူမြို့ပေါ်ကိုတင်းရှောင်နေရတာကြောင့်ဒေတာရင်းစီးပွားရေးလုပ်ငန်းတွေပေါ်ထိခိုက်မှုရှိကြောင်းအခုလိုပြောပါရယ
်သူတို့ကတော့အမီပဲပေါ်တော့မီပဲနန်းလို့ပြောင်းလို့ဆိုက်ကြတာပေါ့အခုကတော့ပြောင်းကသိမ့်တဲ့အချိန်ဖြစ်ပြီးမှမီပဲဆိုက်တဲ့အချိန်ဖြစ်နန်းကကျတော့ဟုတ်ကြီးပြီအဲ့ဆိုအခုအဲ့လိုမျိုးပြေးနေရကြမလို့ရတစ်ချက်လို့ရတစ်ချက်ရှိမယ်ပြီးတော့သူကညီလုပ်ငန်းလုပ်တယ်လေညီညီငါပေါ့အဲ့ဆိုအခုလိုမျိုးပြေးနေရတော့အဲ့ဒါအလုံးမဖြစ်ကြဘူးပေါ့အခုကျတော့တစ်ချက်ဆိုက်ခင်းနေကြတော့လေရနေမဝေးတဲ့နေရာကြတော့လေဆိုက်ရတယ်ရနေနည်းနည်းဝေးပြီးမှညအိတ်သွားရမယ်တဲဒီပိုင်းရှိဟာကြတော့မဆိုက်ရဘူးပဲဆက်ပြေးရည်ပြည့်စီရပေါ့
ဒီလ22ရက်နေ့ကမြန်မာစစ်တပ်ဟာကျွန်းတော်ရွာကနေမိုးစစ်ရွာကိုဆက်လီ3စီးနဲ့အေယာဝရီမြစ်ကိုဖျက်ကူးနေတဲ့အချိန်တိုက်ခိုက်ခံခဲ့ရပါတယ်မြန်မာစစ်တပ်နဲ့အရသားတွေထိခိုက်သေးဆုံးရတဲ့သတင်းတွေဒေတာရင်းသတင်းမီဒီယာတွေမှာရေးသားဖော်ပြနေကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတရားအထူးပြုချက်မရသေးသလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးမြန်မာစစ်တပ်နဲ့ဒေသခံလက်နက်ကိုင်တပ်ဖွဲ့တွေအကြားအပြန်အလှန်ဆွတ်ဆွဲနေကြသလိုကြေးရွာတွေမီးရှို့ခံရတဲ့သတင်းတွေလည်းမကြာခဏထွက်ပေါ်နေပါတယ်။စကိုင်းတိုင်းအင်းတော်မြို့နယ်ဘက်မှာလည်းမြန်မာစစ်တပ်ဘက်ကအင်အားဖြည့်တင်းနေတဲ့အတွက်ကြေးရွာ9ရွာလောက်ကဒေသခံတွေစိုးရိမ်ပြီးတခြားနေရာတွေကိုတိမ်းရှောင်နေတယ်လို့အင်းတော်မြို့ကန်တဦးကပြောပါတယ
်။လက်ရှိအောင်မကန်နေပြီးတော့အဲအင်းအားနေရာလောက်ကျွန်တော်တို့စင်တော်မြို့နယ်ကဝင်လာတာလေ။စင်တော်မြို့နယ်ကဝင်လာတော့ဒီကလေးတို့တောင်းလုံတို့ဒီနပါတို့ဒီနမကျိုင်းတို့ပင့်ပင်တို့ထောင်ကြတာပေါ့နော်အဲကျော်ရွာတို့နားနောင်တို့အဲအဲ့ဒီကတော့ဒီကျွန်တော်တို့စိတ်တော်ကြီးတွေကဆောင်ကြတာပေါ့နော်တောင်းနေတဲ့လူအားလုံးပေါင်းလိုက်ရင်တော့3000ကျော်လောက်တည်းရှိမယ်ခင်ဗျာ
အင်းတော်ဒေသအတွင်းကကြေးရွာတွေဟာစပားစိုက်ပြိုးတဲ့ကြေးရွာတွေများပြီးတော့အခုချိန်ကစိုက်ပြိုးပြီးချိန်လည်းဖြစ်ပါတယ်စဘာရိတ်သိမ်းချိန်အထိနေရပြန်နိုင်တဲ့အခြေအနေမရှိရင်အခက်အခဲရှိနိုင်တဲ့ကြောင်းဒေသခံရွာသားတွေကပြောပါရယ်စကိုင်းတိုင်းအထက်ပိုင်းကတာအင်းတော်နယ်ဗမောက်နယ်တွေမှာစစ်ကောင်စီတပ်တွေနဲ့ KIA PDF တပ်တွေအကြားတိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားနေပါရယ်ဒီလဇန်းပိုင်းကတော့ရှမ်းပြည်နယ်နောင်ချိုမြို့နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တွေအကြားတိုက်ပွဲဖြစ်ပွားခဲ့ပြီးရွာ9ရွာလောက်ကဒေသခံပြည်သူ800ကျော်လောက်နေရဆွန့်ခွာတိမ်းရှောင်နေရပါတယ်သူတို့တိန့်ဆောင်ချင်းဟာမြေပဲဖော်ချင်းနဲ့တိုက်ဆိုင်နေတာကြောင့်မြေပဲကင်းတော်တော်များများပျက်စီးခဲ့ရသလိုလက်ရှိအချိန်မှာလည်းမြေမြုံမိုင်းအန္တရာယ်ဆိုးရင်ရတဲ့အတွက်ပြောင်းကင်းတော်တော်များများကိုမရိတ်သိမ်းနိုင်ကြောင်းဒေသခံတွေကပြောပါရယ်ခမ